အပြည်ပြည်ဆိုင်ရာလူမျိုးရေးခွဲခြားမှုကင်းစင်ရေးနှင့်အခမ်းအနားကိုမြန်မာနိုင်ငံမှာပထမဆုံးအကြိမ်ကျင်းပတာဖြစ်ပါတယ်။အခမ်းအနားကိုပုံရဟန်းမင်းကြီးရဲ့အမတ်ကာနီတဲ့ချားဘူလည်းတက်ရောက်ခဲ့ပါတယ်။ဆရာတော်ချားဘူကဘာသာရေးလူမျိုးရေးကိုအခြေခံပြီးခွဲခြားဆက်ဆံသူတွေဟာတိုင်းပြည်ရဲ့ရန်သူဖြစ်ပြီးသူတို့ကိုအေးအေးယူဖို့လိုကြောင်းပြောပါတယ်။အခမ်းအနားမှာဘာသာပေါင်းစုံညီညာရေးလှုပ်ရှားနေတဲ့အဖွဲ့တွေကကိုယ်စားလှယ်တွေလည်းတက်ရောက်ခဲ့ပြီးသကဝိုင်းဆွေးနွေးပွဲတွေလည်းကျင်းပခဲ့ပါတယ်။မြန်မာနိုင်ငံမှာဘာသာရေးခွဲခြားမှုဟာဒီနှစ်ပိုင်းတွင်မှာပုံမဆိုးရွားလာပြီးကမ္ဘာအလယ်မှာအမည်ဆုံးနဲ့နေခဲ့ရတဲ့နိုင်ငံတစ်နိုင်ငံဖြစ်ခဲ့ကြောင်းဆွေးနွေးပွဲမှာအခမ်းအနားမှုဖြစ်ဆောင်ရွက်ခဲ့တဲ့မြန်မာနောင်သတင်းဌာနတည်ထောင်သူမတင်းလဲဝင်းကဆွေးနွေးပါလေ
။ဟိုသတင်းတောက်တယောက်အနေနဲ့ခရီးတွေထွက်တယ်။ဟိုပညာရှင်တွေနဲ့စကားပြောတယ်။ဖြစ်ပျက်နေရတယ်ဟိုသတင်းပို့ရတဲ့အခါမှာဒီအခြေအနေတွေကပို့ပြီးတော့စိတ်ပူစရာဖြစ်လာတယ်လို့ကျွန်မတွေးမိရဲ့။မြန်မာနိုင်ငံဟာကမ္ဘာပေါ်မှာနာမည်ဆိုးနဲ့နေခဲ့ရတဲ့အဖြစ်ကိုဖြစ်သွားရပေါ့နော်။တကယ်ကိုတိုးတက်တဲ့ငြိမ်းချမ်းတဲ့လွတ်လပ်တဲ့လူပေါင်းတဲ့တစ်ခုဖြစ်ချင်တယ်နိုင်ငံတကာနိုင်ငံဖြစ်ချင်တယ်ဆိုရင်ဒီကိစ္စကမဖြေရှင်းလို့မရပါဘူး
။မြန်မာနိုင်ငံဟာကုလသမဂ္ဂအဖွဲ့ကပြဋ္ဌာန်းထားတဲ့လူ့အခွင့်အရေးကြေညာစာတမ်းကိုအတိအမှတ်ပြုလက်မှတ်ရေးထိုးထားတဲ့နိုင်ငံဖြစ်ပြီးပြီးခဲ့တဲ့အပတ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီညီလာခံမှာမြန်မာအစိုးရကိုလူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြံပြုချက်282ခုပေးခဲ့ရမှာ166ခုကိုလက်ခံခဲ့ပြီး115ခုကိုညှိနှိုင်းခဲ့ပါတယ်။လက်ခံခဲ့တဲ့ထဲမှာလူမျိုးရေးခွဲခြားမှုဆိုင်ရာသဘောတူစာချုပ်ကိုလက်မှတ်ရေးထိုးမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်။အစိုးရအနေနဲ့လက်ခံမယ်လို့ကတိပြုထားတဲ့စာချုပ်တွေကိုအချိန်ဆွဲလှုံ့ဆော်မှုတွေရှိနေကြောင်း Equality မြန်မာရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
။အစိုးရလက်ခံပါမယ်လို့ပြောသောအချက်တွေကအချိန်ညံညံနဲ့လှုပ်ဆောင်ရမယ့်အစားအချိန်ဆွဲပြီးတော့လေးလာနေစေပါမကြာမီထိုးပါတော့မယ်ဆိုပြီးတော့အမြင်ကောင်းသောလှုပ်ဆောင်မှုတွေအများဆုံးဖြစ်နေတွေ့ရတယ်။တကယ်တမ်းလက်တွေ့အကောင့်ထဲပုံမှုအားနေတယ်။နောက်တစ်ခုကတော့တက်ကြွလှုပ်ရှားသူတွေကြားထဲမှာလူခွင့်လှုပ်ရှားသူကြားထဲမှာအမျိုးဘာသာသာနာတစ်ဖက်လူခွင့်ရတစ်ဖက်ကွဲပြားအောင်ခွဲခြားအောင်လှုပ်ဆောင်တဲ့ပြဿနာတွေကျွန်တော်ကြုံတွေ့ရပါတယ်။ခုတက်လာမယ့်အစိုးရအတွက်ထိလေရှာလေသောကိစ္စတွေဖြစ်နေတဲ့အတွက်ဘလို့ကင်တွေ့ရမလဲဆိုတဲ့စိန်ခေါ်မှုတွေအများဆုံးတွေ့နေရပါ
မြန်မာနိုင်ငံမှာတစ်ဖက်တရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေကိုအကြောင်းပြုပြီးကတ်တွန်းရေးဆွဲတာတွေမှာလူမျိုးရေးဆန်ဆန်ပါနေတာမဖြစ်တဲ့ကြောင်းမြစ်တာဖောင်ဒေးရှင်းကအမှုဆောင်ဒါရိုက်တာဦးဆိုင်ဆန်ခန်းကဆွေးနွေးခဲ့ပါလေ
။နော်တရုတ်အစိုးရအနေနဲ့တရုတ်ယင်းနှိမ့်နာမှုကုမ္ပဏီတွေအနေနဲ့မမျှတာတွေအများကြီးလုပ်ခဲ့တယ်ဆိုတော့ကျွန်တော်တို့ကလက်ခံရမှာဖြစ်တယ်။ဒါတွေကိုကျွန်တော်တို့ဟာနီလန်းတကြဖြည့်ရှင်းရမယ်ဆိုတာကိုလည်းကျွန်တော်တို့ကကြည့်ဖို့လိုအပ်ပါတယ်။လူမျိုးရေးခွဲခြားခြင်းအားဖြင့်ဆဲဆိုခြင်းအားဖြင့်ကျွန်တော်တို့ကဒီပြဿနာတွေပြေလည်မှာမဟုတ်ဘူးဆိုတာကိုကျွန်တော်တို့သတိထားမိဖို့လိုပါလိမ့်မယ်။ကတ်တွန်းတွေဗီဒီယိုတွေမှာဒီလိုမျိုးခွဲခြားဆက်ဆံမှုလေးတွေကပပလေးတွေရှိတယ်။ဒါပေမဲ့ဒါတွေဟာခွဲခြားဆက်ဆံမှုဖြစ်စေတယ်၊တစုတစ်ဖက်ကိုနဲ့နာစေတယ်ဆိုတာကိုလည်းကျွန်တော်တို့ကသတိရဖို့လိုပါတယ
်။အသက်18နှစ်မှာဖခင်ဖြစ်သူနိုင်ငံရေးလှုပ်တာကြောင့်ဖန်ဆီးခံခဲ့ရတဲ့မဝေဝေနုကသူတို့မိသားစုကိုဖန်ဆီးတာဟာလူမျိုးရေးဘာသာရေးကြောင်းလို့ယူဆကြောင်းပြောပါတယ်။
ကျောင်းအဖေကနိုင်ငံရေးသမားပေါ့ဒီမိုကရေစီဖော်ဆောင်တဲ့အခါမှာပူပေါင်းပါဝင်ခဲ့တဲ့အတွက်ကြောင့်ကျမတို့အဖေကိုအဲ့လိုမျိုးဖမ်းဆီးရပေါ့အဲ့ဒီနောက်ပိုင်းမှာကျမတို့မိသားစုတစုလုံးကိုပါဖမ်းသွားတယ်ဆိုတော့စဉ်းစားစရာပါသူများနိုင်ငံရေးသမားတွေတယောက်တည်းပဲဖမ်းတယ်ဘာကြောင့်ဒီလူတွေမိသားစုတစုလုံးဖမ်းလာလဲဟုတ်ကျမဆို16နှစ်ကျော်ပဲရှိတယ်နောက်ဆုံးကျမတို့ရှာတွေ့ရပါလဲဆိုတော့ကျမတို့ရဲ့လူမျိုးဒါမှမဟုတ်ရင်ကိုယ်ွယ်နေရပါကစသဖြင့်အများစုကမလိုလားတဲ့လူမျိုးတစုပေါ့နော်အဲ့လိုလာရခြင်းအပေါ်မှာအခြေခံပြီးကျမတို့ဒီလိုဖြစ်သွားတယ်လို့ကျမခံစားလိုက်ရတယ်
။ဒီနေ့အခမ်းအနားအပြည့်မှာအဖွဲ့လိုက်ဆက်လက်ဆွေးနွေးကြပါလေ။ရရှိလာတဲ့အချက်လက်တွေကိုလာမယ့်အစိုးရတစ်ထံလူမျိုးရေးခွဲခြားမှုတွေရှိနေတာတွေနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်ပေးဖို့တင်ပြသွားမှာဖြစ်ပါတယ်ခင်ဗျာ။